ဆိုတော့ကိုသူအောင်ဒီနေ့တွေ့ရတဲ့ရောက်ခဲ့တဲ့လေရန်ပဝင်ကျင်စတရားဖြစ်ပေါ်အဲ့ဒီမြင်ကွင်းလေးကိုလည်းတို့ပြောပြတယ်ဒီလိုရှိနောက်ဆုံးအချိန်လေးကြည့
်တစ်ရှိအချိန်လေးကကျွန်တော်တို့ဒီမနေ့ကကျွန်တော်ဝမ်ဖူဖူကျင်ညာတယ်ဒါပေမဲ့ဒီတော့ဒီလူငယ်တွေကနောက်လှူရှားစုတွေကဝမ်ဖူဖူကျင်ညာတော့ကိုကျွန်တော်တို့ဟိုရက်ဖို့ကျွန်တော်တို့စီစဉ်မရှိဘူးဆက်ပြီးလှုပ်ကြမယ်ဆိုပြီးဆက်ပြီးလှုပ်တယ်နောက်မနေ့ကမနေ့ပိုင်းကျွန်တော်တို့ဒီအာနာပိုင်ဘက်ကပေါ်တော့လာပြီးတော့တားတာရှိတယ်နောက်တစ်ခုကသူတို့144ထုတ်ထားတဲ့အတိုင်း9ရောက်စီတန်းပြီးတော့လှူရှားမှုလုပ်ဖို့ပြောတယ်သို့တော့သူတို့ဒီဟိုအာနာပိုင်ဘက်ကတစုံတည်းတင်းပါတဲ့အခြေအနေမျိုးမရှိခဲ့ဘူးပေါ့နော်ဒါပေမဲ့နေ့လယ်ပိုင်းမှာတော့ကျွန်တော်တို့ဒီစစ်ကြောင်းတွေကညူထဲကိုခြေတက်ဖို့လုပ်တဲ့အခါမှာသူတို့ကလူစုခွဲမယ်ဆိုပြီးတော့တတိပေးပြီးတော့တိုးနည်းနည်းဟိုတင်းပါလာတော့တွေ့ရတယ်ပေါ့နော်အဲ့တော့တချို့ဖို့ဒီလှုပ်ရှားသူတွေကလူစုခွဲပေးကြရရှိရဲ့တချို့ကလည်းဒီဟိုလှုပ်ရှားမှုဆက်လုပ်နေရရှိတယ်ပေါ့ဟုတ
်ဟုတ်ကဲ့ဆိုတော့ကိုတူအောင်တို့ဒီနေ့အထွေထွေတပိတ်ပူပေါင်းဆောင်ရွက်ကော်မတီဆိုပြီးတော့ဖွဲ့စည်းလိုက်တာကျွန်တော်တွေ့ပါတယ်အဲ့ဒီကော်မတီကနေပြီးတော့ဟလာဆန္ဒပြသူတွေကိုပန်ကြားတာနှိုးဆော်တာလည်းပဲထုတ်တာတွေ့ရပါတယ်ဆိုတော့ဒီလိုမျိုးလုံခြုံရေးတပ်ဖွဲ့တွေကနေပြီးတော့ဆန္ဒပြတာတွေကိုနှိမ်နှင်းမယ်ဖြိုခွင်းမယ်ဖမ်းဆီးစီကြတွေလုပ်မယ်ဆိုတာကဒါကကိုတူအောင်တို့အရင်တုန်းကလည်းပဲမျှော်လင့်ထားပြီးသားကိစ္စလို့ကျွန်တော်ယူဆပါတယ်ဆိုတော့ဒီလိုမျိုးအခြေအနေကိုရင်ဆိုင်ရတဲ့အခါမှာဘယ်လိုတုံ့ပြန်လုပ်ဆောင်ကြမယ်ဆိုတဲ့အစီအစဉ်များစဉ်းစားထားတာရှိကြပါလား
လောလောဆယ်တော့ကျွန်တော်တို့ဟိုကိုစူးစီးမှုပေါ့နော်ကိုအင်အားကိုပဲအသုံးချပြီးတော့ကျွန်တော်တို့လှုပ်ရှားရမယ်လို့လောလောဆယ်ကျွန်တော်တို့ဟိုစဉ်းစားထားတယ်ခင်ဗျာဘာလို့ဒီလိုအခုလူကျွန်တော်တို့တရားကိုဖမ်းနေဆိုရင်တနေ့သူတွေကဒီတရားကိုဒီတရားစီကိုဟိုလိုက်သွားဖို့ပေါ့နော်အဓိကတော့အဲ့တရားစီကိုပူပေါင်းဖို့ပြန်နှုတ်ပေးဖို့တောင်းဆိုဖို့ပေါ့နောက်တစ်ခုသူ့ပြန်မပါမချင်းကိုလူစုတွေပြန်မခွဲပေးနဲ့နောက်ကိုပြန်မဆုတ်ဖို့ပေါ့ဆိုလိုချင်တဲ့ကျွန်တော်တို့အချင်းချင်းစီလုံးညီညွတ်ပုံမှာမူတည်ပြီးတော့ခုနဖန်ဆီးရဲ့ဒီမတရားဖန်ဆီးတဲ့မှုတွေကိုကျွန်တော်ကြော်လာနိုင်မလို့ကျွန်တော်လက်ရှိအခြေအနေကတော့လုပ်နေရတယ်ပေါ့ဒါပေမဲ့တေချာတာကကျွန်တော်တို့ဒီသူတို့ဘက်ကတုံ့ပြန်လာမယ့်အပေါ်မှာသူတို့တုံ့ပြန်လာတာကိုမဆောင်ဘဲနဲ့ကျွန်တော်တို့မှအစည်းအဝေးရှိတယ်နဲ့အဲ့ဒီစီစဉ်တိုင်းဆက်ပြီးတော့ဆောင်ရွက်တဲ့ဟိုဆက်ပြီးတော့ကိုယ်ဖာသာကိုဆောင်ရွက်မှကျွန်တော်ရွေရောင်ရောက်မှလို့ယူဆတယ်ပေါ့နော်အဲ့တည်းလေကျွန်တော်တို့ဒီတပိတ်တအုပ်ကခေါင်းဆောင်နေတဲ့တိုင်ပင်ပြီးတော့ပြင်ဆင်နေရလို့ရှိတယ်ပေါ့ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့အခုလိုမျိုးဟလာနေနေတာဖြိုခွဲတာဖန်းနာစီးတာအတ္တတွေကြောင့်မို့လို့ပြီးခဲ့တဲ့ရက်ပိုင်းနေဒီကနေ့ထိတွေ့ရတဲ့ဆန္ဒပြပွဲတွေရဲ့အရှိန်ဘလောက်အထိညော့သွားမလဲဘလောက်အထိထိခိုက်သွားမယ်လို့ခန့်မှန်းလို့ရတယ်လဲ
ကျွန်တော်တင်တာသူအာနာရှင်ကတော့တစုံတရာထိဒီနေ့မှုတုံးတွေကကျွန်တော်တို့ပြိပင်တာစီမွေလုံနေပါပဲဒါမဲ့ဒီတစ်ခါကျွန်တော်တို့လူငယ်တွေနဲ့လူထုကအလျှော့ပေးမှာမဟုတ်ဘူးလို့ကျွန်တော်မြင်တာပါကျွန်တော်တို့အခုလောလောဆယ်ဒီလူငယ်တွေကြားထဲမှာဖြစ်နေတာကကျွန်တော်တို့မျိုးဆက်သားရှုံထပ်ပြီးတော့ရှုံးနေတယ်ကျွန်တော်တို့မျိုးဆက်တော့နှစ်ပေါင်ထက်အကြာကြီးဆက်အာနာရှင်အကိုရောက်နေတယ်ပြီးတော့ဒီဘက်မှာကျွန်တော်တို့ရှုံးနေမဖြစ်ဘူးရှုံးနေမဖြစ်ဘူးကျွန်တော်နိုင်အောင်တိုက်မှရမယ်ဆိုတဲ့ယုံကြည်ချက်နဲ့ဒီလမ်းပေါ်ထွက်လာခဲ့ကြတာပါဆိုတော့အဲ့ဒီယုံကြည်ချက်ကြောင့်ပဲသူတို့လက်ရှိပြင်းနေမှုတွေကကျွန်တော်တို့ရဲ့ဒီဖြုတ်ရှားမှုအချိန်ကိုတစုံတရာထိခိုက်မှုမဖြစ်စေနိုင်ဘူးကျွန်တော်ယုံကြည်ပါတယ်ဟုတ်ကဲ့
ဒီလိုဆန္ဒပြကန့်ကွက်နေတဲ့ဆန္ဒတိတ်နာကိုဆန္ဒပြကန့်ကွက်နေတဲ့လက်ရှိလှုပ်ရှားမှုတွေပေါ့နော်ကျွန်တော်တို့အခုအချိန်ကြီးတွေ့တာအများဆိုရင်ဟလာလမ်းမော့ထွက်ဆန္ဒပြတာတွေရှိတယ်ပြီးတော့ဟလာစစ်ကောင်စီနဲ့မပူပေါင်းမဆောင်ဖင်နဲ့ N2 ပြီးတော့ဟလာအလုံးမစင်းကြတာဆိုတဲ့လှုပ်ရှားမှုတစ်ခုရှိတယ်နောက်ပြီးတဲ့အခါကျတော့ဟလာလူဒုကနေပြီးတော့ကိုနေနေမှာပဲကိုနေပြီးတော့တမတ်အချင်းတွေမှာတံပုံးတွေတီးပြီးတော့ဟလာကန့်ကွက်ကြောင်ပြကြတဲ့လှုပ်ရှားမှုတွေရှိတယ်ဒီလှုပ်ရှားမှုတွေဒီရေရှည်ဘလောက်အထိသွားရမယ်လို့ကိုသူအောင်တို့ခန့်မှန်းထားတာရှိပါသလားရေတူနဲ့ပြီးနိုင်သလားဘလောက်အထိရေရှည်သွားမှာလဲ
အဓိကကကျွန်တော်တို့ကလက်ရှိကြွေးကြော်တန်တွေကအာဘယ်လိုအမျိုးမျိုးဖြစ်နေလဲနောက်တစ်ခုကကျွန်တော်တို့လိုချင်တဲ့ရည်မှန်းချက်ကလက်ရှိကြွေးကြော်တိုင်းမှာဆရာနာစဉ်စဉ်းနေပြုတ်ကြရည်တွေရှိတယ်။နောက်ဒီဖန်ဆီကန်တော့ရတော်စံစုကြည့်နေကောင်းဆောင်မှာပြန်လုပ်ပေးရရှိတယ်။ဒီဥပမာဆရာနာစဉ်စနစ်ဖြုတ်ချရည်ဆိုတဲ့ရည်ရွယ်ချက်ကိုရောက်ဖို့တော့ကျွန်တော်တို့ရည်ရွယ်ပြင်ဆင်ရမှာဖြစ်ပြီးတော့ကျွန်တော်လက်ရှိဒီကောင်းဆောင်လေးနဲ့လက်ရှိအစိုးလက်ရှိအာဏာရပေါ့လက်ရှိဟိုရေကောက်ပွဲနိုင်အစိုးရကိုတိမတ်ပြုတ်ပြီးတော့ဒီငယ်နေစေအစိုးရကိုအာဏာပြန်အပ်ဖို့ဆိုတာကအချိန်အကြာကြီးစောင့်လို့မရဘဲနဲ့ဆိုဆုံးတဲ့နိုင်ငံတကာဖိအားနဲ့ဖြစ်စေနောက်နောက်တပိတ်ရဲ့အရှင်ကိုညှိပြီးနောက်တစ်ဆင့်ထပ်ပြီးတော့တက်ပြီးတော့ကျွန်တော်တို့အစီအစဉ်တွေဆွဲရဖြစ်စေကျွန်တော်လုပ်ရမယ်ပေါ့နော်ဟိုနှစ်ပိုင်းရှိရလို့မြင်တယ်ရေတို့တွင်းမှာရအောင်လုပ်ရမယ်အစီအစဉ်တွေရှိသလိုရေရှိကျွန်တော်တို့ဟိုအစီအစဉ်ထပ်ဆွဲပြီးလုပ်ရမယ်ဟာရှိတယ်ပေါ့
ီအထွေထွေတပိတ်ဘူးပေါင်းဆောင်ရွေးကော်မတီပေါ့နော်ဒီအထွေထွေတပိတ်ဘူးပေါင်းဆောင်ရွေးကော်မတီဆိုတာမှာကဘယ်လောက်ထိစုစုစီစီညီညွတ်ညွတ်နဲ့ပါဝင်နေကြပါသလဲတတိုင်းပြည်လုံးကိုဖြန့်ကျက်နိုင်ဖို့တတိုင်းပြည်လုံးကိုချိတ်ဆက်နိုင်ဖို့အတွက်ကိုရောအစီအစဉ်တွေရှိပါပြီလား
အစီအဓိကကကျွန်တော်တို့ကလက်ရှိတအုပ်မှရှိနေတဲ့လှုပ်ရှားမှုခေါင်းဆောင်တွေရှိတယ်သူတို့တာဝန်တွေကဒီလိုပူပေါင်းဆောင်ရွက်ဖို့ဆိုတာလိုအမှန်တည်တော်ညာဒီအလုပ်တွေကိုသူတို့နောက်ကိုပြန်ဆင်းလုပ်ဖို့အချိန်ကြမ်းမရှိဘူးနောက်တစ်ခုကတခြားတာဝန်ကိုယူထားရတဲ့ရဲဘော်တွေလည်းရှိတယ်ပေါ့ဆိုတော့အဲ့လိုမျိုးဖြစ်နေတဲ့အချိန်မှာကျွန်တော်တို့ကဒီပူပေါင်းဆောင်ရွက်ဒီပူပေါင်းဆောင်ရွက်ကော်မတီကိုဖွဲ့စည်းရတဲ့အကြောင်းအကြီးရွယ်ချက်ပေါ့နော်သူတို့ရဲ့လှုပ်ရှားမှုတွေကိုပို့ပြီးတော့ခြိရောက်စေနိုင်ဖို့နောက်တစ်ခုကအန်ရည်ကင်းနိုင်ဖို့နောက်တစ်ခုကလူမှုပါဝင်မှုပို့ပြီးတော့အားကောင်းလာဖို့တွေကိုကျွန်တော်တို့ကဟိုဒီရည်ရွယ်တာပေါ့နော်အဲ့လိုမျိုးလုပ်ပေးဖို့ရည်ရွယ်တာပေါ့အဲ့လိုလုပ်တဲ့အခါမှာကျွန်တော်တို့ကစပြီးတော့တည်တဲ့ဘော်ဒီတစ်ခုပေါ့နော်လက်ရှိကကျွန်တော်တို့အခုလက်ရှိမှာကျွန်တော်ကတပိတ်ဖြူဖြူတပိတ်ပူပေါင်းဆောင်ရည်ကော်မတီလိုနာမည်ပေးထားပေးမယ်တို့တပိတ်ထဲကကျွန်တော်တို့ခေါင်းဆောင်တွေနဲ့ညှိနှိုင်းပြီးတယ်ဆွေးနွေးပြီးတယ်သဘောတူညီမှုရတာကနာမည်အစ်ဖြစ်ဖြစ်သွားနိုင်တယ်ထို့အတူကျွန်တော်တို့ဒီတပိတ်အဲတအူးကခေါင်းဆောင်တွေနဲ့လည်းညှိဖို့ကျွန်တော်တို့ဒီကော်မတီထဲမှာပါဖို့ပေါ့နော်ကြိုးစားနေတာလေးဆွေးနွေးနေတာလေးရှိတယ်ထို့အတူပဲအနေနဲ့ရဲရဲကကောင်းဆောင်လေးဟိုအဖွဲ့အစည်းတွေသူတို့စီကိုကျွန်တော်တို့ဒီရန်ကုန်မှာရှိရလှုပ်ရှားမှုအခြေခံပြီးတော့ဒီထွေထွေတပိတ်ကော်မတီပူပေါင်းကောင်ရဲဆောင်ရဲကော်မတီရာရလာတဲ့အချက်တွေပေါ့နော်ဥပမာကျွန်တော်တို့ဟိုလက်ရှိဟိုတပိတ်လှုပ်ရှားမှုကစနစ်တကျဖြစ်ရမယ်ဆိုတဲ့ဟာမျိုးတွေအကြံဉာဏ်မျိုးတွေကျွန်တော်ပို့ဖို့တော့ရှိတယ်ပေါ့ဒါပေမဲ့လက်ရှိကတော့ကျွန်တော်ရန်ကုန်မှာအဓိကလေုံမှာလှုပ်ရှားနေတဲ့အင်အားစုတွေအဓိကတည်ပြီးတော့ဖွဲ့ထားတဲ့ဖွဲ့ဖြစ်တယ်ဟုတ်ကဲ့
ဟုတ်ကဲ့ဒီထွေထွေဒပိတ်ကော်မတီထွေထွေဒပိတ်ပူပေါင်းဆောင်ရွေးကော်မတီအနေနဲ့တနိုင်ငံလုံးမှာဆန္ဒပြနေတဲ့လူတွေကိုအဓိကပေးတဲ့တင်စကားကဘာပါလဲအဓိကတိုက်တွန်းမှုချက်တွေကဘာပါလဲကိုတော
်အဓိကကျွန်တော်တို့တိုင်းပြည်မှာအုပ်ချုပ်ခဲ့တဲ့ဒီဆရာနာရှင်တက်တာနှစ်ပေါင်း80ကျော်ဖြစ်တယ်ပေါ့သူတို့ကိုကျွန်တော်တို့ကအပြီးတိုင်ဖယ်ရှားဖို့ဆိုတော့ကျွန်တော်တို့ကဒီလိုမျိုးလမ်းပေါ်မှာကြွေးကြော်နေအောင်လည်းမကဘူး CDN လှုပ်ရှားအောင်လည်းမကဘူးတခြားလှုပ်ရှားမှုတွေတခြားလက်ရှိမပါသေးတဲ့ပြည်သူတွေရဲ့အကူအညီတွေပူးပေါင်းဆောင်ရွက်မှုတွေကျွန်တော်အများကြီးလိုရပေါ့နောက်ကျွန်တော်တို့ဒီအကြမ်းဖက်လှုပ်ရှားမှုဆိုတာကလမ်းပေါ်မှာကျွန်တော်တို့ဒီဆန္ဒပြလမ်းလျှောက်တဲ့ဟာလည်းရှိမယ်တချို့တခြားလှုပ်ရှားမှုပုံစံမျိုးစုံလည်းရှိသေးတယ်ပေါ့နောက်နောက်တစ်ခုအရေးကြီးတာကကျွန်တော်တို့ကြေးလက်နေပြည်သူတွေရဲ့လှုပ်ရှားမှုအားအရေးကြီးတယ်ဆိုတော့သူတို့ပါမှကျွန်တော်တို့မြန်မာနိုင်ငံ80%ခန့်တော့တို့လိုပြည်သူတွေပါလာကြမှာကျွန်တော်ဒီအာနာရှင်စနစ်တစုံတရာကျွန်တော်တို့ဟိုရှင်းလင်းနိုင်မှာဖြစ်တယ်ပေါ့အဲ့အတွက်အားလုံးပါဝင်နိုင်ဖို့နံပါတ်1အဓိကဖြစ်တယ်အားလုံးကြိုးစားကြပါအားလုံးပြေးတော်ဖို့အားမို့အတွက်အားတင်းထားကြပါကျွန်တော်တို့ဆက်ပြီးတော့တိုက်ပွဲထိရောက်နိုင်ဖို့အောင်မြင်နိုင်ဖို့အတွက်ကျွန်တော်တို့အားလုံးတက်နိုင်တဲ့များကြိုးစားပါမယ်လို့ပြောစစ်ပါတယ်ဟုတ
်ဟုတ်ကဲ့အဲ့ဒီကအပြင်ပေါ့လေဒီဆန္ဒပြတဲ့လူတွေအနေနဲ့လိုက်နာတဲ့နဲ့လှုပ်ဆောင်လိုက်နာတဲ့နဲ့ဆိုတာတဲ့လှုပ်ဆောင်တဲ့နဲ့အကြံပေးတိုက်တွန်းနှိုးဆော်ချက်တွေကဘယ်လိုအချက်တွေများကိုသူအောင်တို့ကနှိုးဆော်ထားပါသလဲ
အော်လက်ရှိမှာကျွန်တော်တို့ဟိုဒီမြို့တူပါဘောကိုမြို့နယ်အတွင်းမှာပဲကိုပဲ့ပြီးတော့ဆန္ဒပြတာမျိုးပေါ့နော်ဟိုမြို့တစ်ခုကမနေ့ကကျွန်တော်တို့မြို့နယ်ပေါင်းစုံရန်ကုန်အတွင်းမှာစစ်ပဆန္ဒပြကြတာရှိတယ်အဲဒီတော့တစုံတရာကျွန်တော်တို့ဟိုလှုပ်ရှားမှုရဲ့ပုံစံကအသွေးတစ်မျိုးဖြစ်သွားနိုင်တဲ့အတွက်အသွေးတစ်မျိုးဖြစ်သွားတယ်ဆိုပြီးတော့ကျမတော်ဆိုရအောင်ဒီချိန်ချင်ကြလေထွက်လာတာရှိတယ်ပေါ့ဆိုတော့ကျွန်တော်တို့ကမြို့နယ်တွေတိုင်းမှာအခုလောလောဆယ်ကဟိုကားလမ်းမပိတ်ဖို့နောက်တစ်ခုကဟိုအဓိကစူရက်လိုနေရာမျိုးမှာကျွန်တော်တို့ဒီစနစ်တကျတန်းစီပြီးတော့ကြီးတဲ့ကျွေးကြော်ဖို့ပေါ့နော်အဲ့ဒါလေးရှိမယ်နောက်ကျွန်တော်တို့ဒီတပိတ်ကော်မတီရဲ့အမ်ဆန္ဒပြလှုပ်ရှားမှုတွေကိုဒီတံပြန်ဆန္ဒပြမှုတွေနောက်ရန်ဆားမှုတွေရှိတယ်အဲ့ဒါတွေကိုအကျမ်းမဖက်ဒီနေတာတုံ့ပြန်ဖို့ပေါ့နော်သူတို့ပြန်စားတိုင်းကိုကပြန်စားဖို့ပြန်ပြီးတော့ဟိုမတူသောတာနဲ့မတုံ့ပြန်ဖို့ဆိုတော့အဲ့ဒီအချက်လေးပါပါလေကိုဟုတ
်ဟုတ်ကဲ့ဒီအခုဒီနေ့ဆိုရင်စပြီးတော့ဒါတစ်ဖက်ကစစ်ကောင်စီဘက်ကစပြီးတော့အင်အားသုံးနှိမ့်နှင်းဖြူခွဲတာလှုပ်လာပြီပေါ့လေဟလာဒီထက်ပိုပြီးတော့ပြင်းထန်တဲ့နှိမ့်နှင်းဖြူခွဲမှုတွေလှုပ်လာမယ်ဆိုရင်ကျွန်တော်ခမန်းကျဲအရာဟလာလမ်းမော်ထွဲဆန္ဒပြပွဲတွေအသက်တွေအများကြီးဆုံးရှုံးခံပြီးတော့လမ်းမော်ထွဲဆန္ဒပြပွဲတွေလှုပ်ဖို့ဆိုတာတဖြည်းဖြည်းနဲ့လာထိန်လှုပ်ရမယ်အချိန်ဒီကိုရောက်သွားမယ်လို့ကျွန်တော်အဲ့လိုယူဆပါတယ်ဆိုတော့ကျွန်တော်ကတော့လှုပ်ရှားမှုကဟလာ CDM လို့ခေါ်တဲ့အကြမ်းဖက်တဲ့အန်တုတဲ့အနေနဲ့လှုပ်ရှားနေတာရှိတယ်ပြီးတော့ကျွန်တော်ဒီတော့ RRC လို့ခေါ်တဲ့ Red Ribbon Campaign ဒီဖဲချိုးနီပေါ့နော်ဖဲချိုးနီလှုပ်ရှားမှုဆိုတာရှိတယ်ပြီးတဲ့အခါကျတော့ခုနကလိုတံမုံတီးတဲ့လှုပ်ရှားမှုဆိုတာရှိတယ်လမ်းမော့ထွက်ဆန္ဒပြတာအပြင်ပေါ့အဲ့ဒါအပြင်ကိုအစောပိုင်းတုန်းကလှုပ်ဆော်တဲ့ဟာတွေကျွန်တော်တွေ့ထားတာပါလဲဆိုတော့ စစ်တပ်ပိုင်စီးပွားရေးလုပ်ငန်းတွေတခါစစ်တပ်နဲ့ဆက်နွယ်နေသူတွေရဲ့စီးပွားရေးလုပ်ငန်းတွေဒီစီးပွားရေးလုပ်ငန်းတွေကိုတပိတ်မှောက်ကြဘူးဒီစီးပွားရေးလုပ်ငန်းတွေရဲ့ထုတ်ကုန်တွေကိုဝယ်ယူသုံးစွဲအားပေးတာမျိုးမလုပ်ကြဘူးစသဖြင့်အပြင်ဒီလိုမျိုးအစောပိုင်းတုန်းကလှုပ်ဆော်ထားရတယ်တွေ့ပါအဲ့ဒီအနေနဲ့ပတ်သက်လို့ရောကိုသူအောင်တို့ဗာများပြင်ဆင်ထားပါလေနောက်ပိုင်းမှာရေရှည်အားဖြင့်ဒါတွေကိုဆက်လုပ်သွားဖို့ပေါ့နော
်ဟုတ်ကျွန်တော်တို့လက်ရှိပေါ့နော်ဒီတောက်ရှာမှုတွေရဲ့ပုံစံတောင်းတရားကျွန်တော်ဖီးရပေးခဲ့တာမျိုးခုနလိုကိုပြောခဲ့တဲ့ရှင်နေမျိုးတွေရှိရဆိုရင်ကျွန်တော်တို့ဟိုခုနစက်တပ်ပိုင်ပစ္စည်းတွေကိုတပိတ်မောင်းမယ်ဆိုရင်အခုအရေးကြီးတာကျွန်တော်ဂျားနေပြည်သူတွေရဲ့ဟိုစီးပွားရေးစားဝတ်နေရုံမထိခိုက်ဖို့အရေးကြီးတယ်အဲ့ဒါဘလို့ဒီပစ္စည်းတွေကိုဘိုက်ကောက်လုပ်တဲ့နေရာမှာကိုယ့်ရဲ့ပြည်သူရဲ့ဟိုစားဝတ်နေရုံမထိခိုက်မယ်နဲ့ဘလို့တပိတ်မောင်းကြမလဲဘလို့မျိုးဒါကိုလုပ်ကြမလဲဆိုတာမျိုးနောက်တစ်ခုကကျွန်တော်တို့ကဟို demand or supply orဒီကောင်တွေကကျွန်တော်ရောင်းနေဆိုင်ရလဲဒီ PC ကိုမရောင်းချင်အောင်ဝယ်သူကလည်းမဝယ်ချင်အောင်ကျွန်တော်တို့နောက် EPC ရဲ့အစားပေါ့နော်နောက်ခုကျွန်တော်တို့ကဟိုညှိုးဖို့လိုတာမျိုးတွေရှိအဲ့ဒီအတွက်ကိုကျွန်တော်တရားပြင်ဆင်ပြလို့ဒါမှသာရင်ကျွန်တော်တို့ကတကယ်သူတို့ဒီတက်နဲ့ပတ်သက်တဲ့ PC တွေကိုလုံးဝမသုံးတဲ့အခြေအနေမျိုးဖြစ်မှာဖြစ်တယ်မဟုတ်ဘူးဆိုရင်ကျွန်တော်တို့ပြည်သူရဲ့လိုအပ်ချက်ရဝယ်သုံးနေရမျိုးရှိနေတယ်ဆိုရင်ကျွန်တော်တို့ကဟိုသူတို့ရဲ့ကြိုးစီပွားကိုတကယ်တော့ကျွန်တော်ဖီးရပေးနိုင်မှာမဟုတ်တဲ့ရောက်နိုင်မှာမဟုတ်လို့ယူဆ။နောက်တစ်ခုကကျွန်တော်တို့နိုင်ငံတကာမှာကျွန်တော်တို့သူတို့လက်ရှိတရုတ်နဲ့ဒီရွေးအဓိကမဟာကိုစီးပွားရေးမှာပြောဆီမငယ်ဖြစ်တဲ့ RCEP ကျွန်တော်ဒီမှာနိုင်ငံ2020တဲ့မှာလက်မှတ်ထိုးတာရှိတယ်။အဲဒါကကျွန်တော်တို့ဒီ2021 2020မှာစတင်ပြီးတော့ဒီစီမံကိန်းတွေအသက်ဝင်လာမှာဖြစ်တယ်။ဆိုတော့လက်ရှိစစ်အာဏာရှင်အစိုးရကအဲ့ဒီစီမံကိန်းတွေမှာတစုံတရာလက်ဦးမှုရယူရင်းနှီးမြှုပ်နှံမှုတွေယူဖို့တည်းဒီလိုအာဏာသိမ်းတာလေတရားတရားရဲ့အကြောင်းရင်းတစ်ပိုင်းဖြစ်တယ်လို့ကျွန်တော်ဆားတယ်။အဲ့ဒီအတွက်ကျွန်တော်တို့ဒီတခြားရင်းနှီးမြှုပ် RCEP ဖွဲ့ဝင်နိုင်ငံတွေကမြန်မာနိုင်ငံမှာဆက်အနာတိမ့်ထားတဲ့အချိန်ကာလအတွင်းမှာကျွန်တော် RCEP နိုင်ငံဖြစ်ကခက်တာခဏဟိုခဏပေါ့နော်ဟို suspend နဲ့လှုပ်ထားဖို့ဆိုတော့ဟိုတောင်းဆိုချက်တွေတော့နိုင်ငံတကာကကျွန်တော်တို့အရင်ကျွန်တော်တို့ထောက်ပံ့နေတဲ့ကျွန်တော်တို့ဒီ peace investment လို့ခေါ်တဲ့ဟာဒီ mega project ဟာဒီအဲ့ဒါတွေကိုကျွန်တော်တို့ဟိုစစ်အစိုးရကိုအကျိုးဆုံးညာအကျိုးဖြစ်နေတဲ့ဟာတွေဟိုရက်တံဖို့ပေါ့နော်ကျွန်တော်အဲ့ဒါတွေဆက်ပြီးတော့လှုပ်သွားဖို့ရှိတယ်နိုင်ငံတကာဖွဲ့စည်းနေပူပေါင်းဆောင်ရွက်ပြီးတော့ကျွန်တော်တို့အဲ့တိုက်တွန်းလာမှုရှိပါတယ်ဟုတ်ကဲ့
ဟုတ်ကဲ့နောက်တစ်ခုကကိုသူအောင်တို့ဒီပြည်တွင်းမှာခုနလိုဆန္ဒသိမ်းနာကိုစန့်ကျင်ကန့်ကွက်တဲ့လှုပ်ရှားမှုနဲ့တန်တူနိုင်ငံတကာမှာရောက်နေတဲ့မြန်မာနယ်ပယ်တွေကလည်းနိုင်ငံအသီးသီးမှာကန့်ကွက်ဆန္ဒပြတာတွေရှိနေပါတယ်ဆိုတော့လက်ရှိမြန်မာနိုင်ငံရဲ့ဆန္ဒသိမ်းစန့်ကျင်ရေးလှုပ်ရှားမှုကိုထောက်ခံတဲ့ပြည်ပကလူတွေအတွက်ကကိုသူအောင်တို့အနေနဲ့ဘယ်လိုသတင်းစကားမျိုးများပြောချင်ပါသလဲ
အဓိကကတော့ကျွန်တော်တို့ဒီထွေထွေတပည့်ကြီးဖြစ်လာဖို့ဆိုတာကျွန်တော်တို့ CDN အလုံးမှနောက်လမ်းပေါ်တက်ပြီးတော့ကျွန်တော်တို့ဒီတပိတ်ကော်မတီမှာပါရမှာဆိုတဲ့ဟာမျိုးတွေမဟုတ်ဘဲနဲ့ကျွန်တော်တို့ထွေထွေတပိတ်မှာလူတိုင်းကကိုယ့်အခန်းကဏ္ဍကိုယ်စီနဲ့ပါဝင်လာမယ်ဆိုရင်ပို့ပြီးတော့ထွေထွေတပိတ်ကထီအောင်မယ်နောက်တစ်ခုကလူအလုံးရဲ့ပါဝင်မှုကြောင့်တပိတ်ထဲမှာတက်ဦးကပါဝင်တဲ့လူတွေရဲ့ခွန်အားလည်းပို့ပြီးတက်စေတယ်ပေါ့နောက်ဒီလက်ရှိသူတို့ဟိုနိုင်ငံတကာကမြန်မာနိုင်ငံသားတွေလုံနေတဲ့ဒီလှုပ်ရှားမှုတွေကလည်းကျွန်တော်တို့တော်စုံတွေအားဖြစ်စေတယ်ခွန်အားဖြစ်စေတယ်နောက်တစ်ခုကအခုနောက်မှာကျွန်တော်ပြောတဲ့စီမံကိန်းတွေပေါ့နော်အဲ့ဒါအင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကနိုင်ငံတကာအစိုးရတွေကဒီကိစ္စတွေကစီအကျိုးစီးပွားနဲ့ဆက်ဆံမှုရှိရဆိုတာကိုတိကိုစုံနေရအချက်လက်တွေခိုင်ပါလေဆိုရင်အဲ့ဒီစီးပွားရေးလုပ်ငန်းတွေကိုသူတို့ဒီမြန်မာစစ်တပ်နဲ့ပတ်သက်နေတဲ့သူတို့ဒီဩစတြေးလျနိုင်ငံပိုင်းစီးပွားရေးလုပ်ငန်းတွေရှိတယ်နောက်တခြားနိုင်ငံပိုင်းစီးပွားလုပ်ငန်းတွေရှိတယ်ပေါ့အဲ့ဒီစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့စုံနေရအရှင်ပေါ့ push ပေးနိုင်တယ်ပေါ့နော်သူတို့တောင်းဆိုလို့ရတယ်စုံနေရကျွန်တော်တို့အဓိကတော့သူတို့နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီစစ်တဲ့ပတ်သက်တဲ့အကျိုးစီးပွားလုပ်ငန်းတွေကိုကျွန်တော်တို့ဟိုဆက်လက်မပူးပေါင်းဖို့ကျွန်တော်တွန်းအားပေးဖို့ပါဖိအားပေးဖို့ပါအဲ့ဒါအရေးကြီးတဲ့စာပါညီကောင်းချောင်းနေတဲ့တော့ကျွန်တော်တို့လူငယ်တွေအကြီးကလက်ရှိကြုံကြည်နေတာကကျွန်တော်တို့ဒီလက်ရှိတိုက်ပွဲကကျွန်တော်တို့တက်လုံနေတာမဟုတ်ပါဘူးကျွန်တော်တို့ရဲ့နောက်မျိုးဆက်တွေအာဏာရှင်ရဲ့အကြောက်တရားတွေကိုဆက်လက်ပြီးတော့မခံစားရဖို့အတွက်ကျွန်တော်တို့လူငယ်တွေကကြိုးစားနေတာပါလို့နောက်တစ်ခုကလည်းဒီလူငယ်တွေကလည်းလက်ရှိလှုပ်ရှားမှုကကျွန်တော်လှုပ်ရှားမှုကပေါ့နော်ဆရာနာရှင်စနစ်ကိုမြန်မာနိုင်ငံကနေအကုန်စင်ဖြတ်သိမ်းနိုင်မယ်လို့တို့ကျွန်တော်ကိုကျွန်တော်ယုံကြည်တယ်ကျွန်တော်အဲ့လိုယုံကြည်မှုနဲ့အတူဒီတိုက်ပွဲထဲမှာပါဝင်နေတာဖြစ်တယ်လို့ပြောနေတယ်ညီကောင်ချင်းမှာကိုပေါ့
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုသူရောဘေးရန်တွေကင်းရှင်းပါစေဗျာ
ကျေးဇူးတင်ပါတယ်ခင်ဗျာဟုတ်ကဲ့ပါ